မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးအဖွဲ့ကိုတရားဝင်အစိုးရတရားဖြစ်နေအသိမှပြုမပြုဆုံးဖြတ်ရမှာ IMF နိုင်ငံတကာငွေကြေးရံပုံရေးအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံများဆိုင်ရာလမ်းညွှန်ချက်နဲ့အညီလှုံ့ဆော်သွားမယ်လို့အဖွဲ့ပြောခွင့်ရ Gary Rice ကကြေညာနေမှာပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေကို IMF ကအနီးကပ်စောင့်ကြည့်နေကြောင်းနဲ့လက်ရှိဖြစ်ရတဲ့မြန်မာလူထုပေါ်တည်ရောက်မှုတွေထူးဆန်းကြောင်းလဲ Rice က IMF ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်အရေးပုံတွေဖြစ်ဒေါ်လာတန်း350ကို IMF ကမြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းရတဲ့အလိုမှာပဲဆွဲပြောင်းပေးခဲ့တာဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာအထိမ့်သိမ်းခံနေရတဲ့ဒေါ်ဆန်းစုကြည်အစိုးရဖွဲ့နဲ့ရရှိထားတဲ့သဘောတူညီမှုအတိုင်းကိုရိုနာဗိုင်းရပ်စ်အတွက်သုံးဆဖို့စနစ်တကျနဲ့ IMF ကနေဆွဲပြောင်းပေးခဲ့တာဖြစ်ပြီးဒီထဲမှာငွေကြေးသုံးဆမှုပွင့်လင်းနေတာမှုရှိဖို့နဲ့စီးရင်စစ်မှုတွေလုပ်ဖို့တွေပါပါဝင်တယ်လို့လည်း Rush ကပြောပါတယ်။IMF ရဲ့မြန်မာကိုပေးတဲ့ငွေဆွဲပြောင်းမှုနဲ့ပတ်သက်ပြီးအကြောင်းဝင်သူတွေကတော့အခုလိုပေးရခြင်းကအကြောင်းမလာခြင်းနဲ့တိုက်ဆိုင်နေကြောင်းနဲ့အခုပေးတဲ့ထောက်ပံ့ငွေမျိုးဟာကြိုတင်စည်းကမ်းတတ်မှတ်မှုနည်းနည်းတဲ့ချပြီးတလုံးသေးပေးလိုက်တာမျိုးဖြစ်ကြောင်းပြောကြပါတယ်။စစ်အုပ်ချုပ်ရေးအဖွဲ့ကမြန်မာနိုင်ငံဗဟိုဘဏ်အကြီးအကဲဖြစ်တဲ့အရင်စစ်ဆိုးရလက်ထက်ကဦးတန်းရင်းကိုခန့်အပ်ချက်တဲ့နောက်မှာမြန်မာဗဟိုဘဏ်ရဲ့တီးခြားလွတ်လပ်တဲ့အမိခိုကင်းမှုဆိုင်ရာကိုစိုးရိမ်မှုရှိမရှိမေးမြန်းရမှာတော့ဒီဘဟုပိုင်းရဲ့တည်ကြံလွတ်လပ်မှုဆိုင်ရာဟာ IMF ရဲ့အခြေခံမူဝါဒတွေကတစ်ခုဖြစ်နေ IMF ကယုံကြည်ပြီးတန်ဖိုးမှုပေးတာဖြစ်ကြောင်းလည်း Rush ကပြောကြားခဲ့ပါတယ်